ဇမ္မဘွေနိုင်ငံသမရဟောင်းရောဘတ်မူဂါဘီအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမရဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမရ MSN မနန်ကွာကာက Twitter လူမှုကွန်ရက်ပေါ်ကနေအတည်ပြုခဲ့ပါတယ်။နိုင်ငံရဲ့ဖခင်ကြီးလို့သမရမနန်ကွာကာကပြောဆိုပြီးတော့အင်မတန်စိတ်မကောင်းဖြစ်ကြောင်း Twitter ပေါ်မှာရေးသားပါတယ်။ဇမ္မဘွေနိုင်ငံဗြိတိန်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့1980ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်ဘာဘွေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတယောက်လို့မြင်ကြတယ်လို့တချို့ကလည်းအာနာရှင်တယောက်လို့မြင်ကြပါတယ်။သူရဲ့ဇနီး Grace မူဂါဘီအာနာလွှဲပေးဖို့ပြင်ဆင်နေတယ်ဆိုတော့စိုးရိမ်မှုတွေထွက်ပေါ်နေချိန်2019ခုနှစ်တုန်းကစစ်တပ်ရဲ့ဖိအားပေးမှုကြောင့်သမ္မတမူဂါဘီအာနာကနေဆင်းပေးခဲ့ရပါတယ်။နိုင်ငံလွတ်မြောက်ရေးကိုဦးဆောင်ခဲ့သူတယောက်ဖြစ်တဲ့မူဂါဘီအာနာရလာခဲ့ပြီးတဲ့နောက်နိုင်ငံစီးပွားရေးတိုးတက်အောင်လုပ်ခဲ့ပေမဲ့နောက်ပိုင်းမှာအတိုက်ခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူခွေချိုးဖောက်တယ်လို့ဝေဖန်ခံရပါတယ်။တပ်ခွေ2000လုံးကနိုင်ငံတွေကလူပြူတွေပိုင်းတဲ့လေယာဉ်တွေကိုတိမ်းဆဲပြီးတော့လူမဲတွေကိုလွှဲပြောင်းအလဲလုခွင့်ပြုခဲ့တာကြောင့်အနောက်နိုင်ငံတွေကမူဂါဘီနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာတန်ခတ်အရေးယူခဲ့ကြပါတယ်။2010ခုနှစ်တုန်းကလည်းဇင်ဘာဘွေဒေါ်လာငွေကြေးဖောက်ပွားမှုရာခိုင်နှုန်းတန်230ကျော်အထိမြင့်တက်ခဲ့တဲ့အတွက်ငွေစနစ်ကိုဖျက်သိမ်းခဲ့ရပါတယ်။ဇင်ဘာဘွေသမ္မတဟောင်းဟာစင်ကာပူဆေးရုံတစ်ခုမှဆေးကုသမှုခံယူရင်းကွယ်လွန်သွားတာဖြစ်ပါတယ်။